မရိကန်ပြောင်စုခြေကကူမြို့မှာလေးအကြာကျင်းပမဲ့ဒီမိုကရက်ပါတီညီလာခံကိုအခုတနင်္လာနေ့ညပိုင်းစတင်ဖွင့်လှစ်မှာဖြစ်ပြီးတော့လာမယ့်ရွေးကောက်ပွဲပါတီရဲ့သမ္မတအလောင်းဖြစ်တဲ့ဒုတိယသမ္မတကမလာဟဲရစ်ကိုတရားဝင်အတည်ပြုကြေညာဖို့ရှိနေပါတယ်။အသက်82နှစ်အရွယ်သမ္မတဘိုင်ဒန်ဟာသမ္မတဟောင်းထရမ့်နဲ့ပြီးခဲ့တဲ့ဇွန်လသမ္မတကူစလေလောင်းစကားဆစ်ထိုးပွဲမှာအရေးမသာဖြစ်ခဲ့တာကြောင့်မလို့ပါတီကူစလေလောင်းအဖြစ်ကနေနှုတ်ထွက်ဖို့ပြားရရင်ဆိုင်ခဲ့ရပါတယ်။သူစားအသက်59နှစ်အရွယ်ဒုတိယသမ္မတကမလာဟဲရစ်ကိုပါတီသမ္မတအလောင်းဖြစ်တဲ့အလျင်မြန်သူထောက်ခံပေးခဲ့ပါတယ်။သူ့အနေနဲ့သမ္မတဒုတိယသမ္မတဟဲရစ်ကိုဘာကြောင့်ရွေးခဲ့ရသလဲဆိုတာကိုပါတီကူစလေ4000ကိုတိုင်းလာနေညပိုင်းမှာမေကွန်ပြောဆိုရှိပြီးတော့ဒါကိုတိုင်းပြည်ဟွမ်းရုပ်တံတွေမှာလည်းပြသဖို့ရှိနေပါတယ်။ဒုတိယသမ္မတဟဲရစ်ဟာအမေရိကန်ပြည်အောင်စုတမိုင်းမှာသမ္မတအိုဘားမားပြီးရင်တော့ဒုတိယမြောက်လူမဲခေါင်းဆောင်လည်းဖြစ်နောက်ပထမအဆုံးအိန္ဒိယနယ်ခေါင်းဆောင်တူလည်းဖြစ်လာမှာပါ။တနင်္ဂနွေစစ်တမ်းတော်များများမှာတော့အခုလာမယ့်ရွေးကောက်ပွဲရလဒ်အတွက်အခရာကျတဲ့ပြည်နယ်တွေမှာဒုတိယသမ္မတဟဲရစ်ဟာ Republican ကုစလေ Trump ရှေ့မှာတက်ပြင်းနေပါတယ်။ Democrat ပါတီညီလာခံအင်ကာနီကျရင်သမ္မတဟောင်း Obama မေကွန်ပြောဖို့ရှိသလိုပဲဗိုလ်တုံးနေမှာတော့သမ္မတဟောင်း Bill Clinton မေကွန်ပြောဆိုဖို့ရှိနေပါတယ်။အဲဒီနောက်နောက်ဆုံးနေ့ဂျာသာရေးနေ့ညပိုင်းမှာတော့ပါတီကုစလေလောင်းဖြစ်တဲ့တရားဝင်လက်ခံတဲ့မေကွန်တက်ကိုဒုတိယသမ္မတဟဲရစ်ကပြောဆိုဖို့ရှိပါတယ်ခင်ဗျာ။